လွန်မကအတွင်းဥကျရဲ့အထူးကိုယ်စားလှယ် Miss Christine Shrena Bukunane အဖွဲ့ဟာစစ်တွေမျိုးကရခိုင်မျိုးသားပါတီတာဝန်ရှိသူတွေစစ်ဝေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။မြေပုံမြို့မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့တာပါ။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခါကပြောပြမှာပါ
။အခုခင်ဗျာဟာMrs. Christine Bukunane ရဲ့ရခိုင်ပြည်နယ်ကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးစစ်ရေးပဋိပက္ခတွေကြောင့်နေရာစုံခွာထွက်ပြေးနေကြရတဲ့စစ်ပေးဆောင်ဒုက္ခသည်တွေရဲ့အယူကိစ္စတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်။တွေ့ဆုံချိန်မှာအချက်သုံးချက်ကိုတင်ပြဆွေးနွေးခဲ့တယ်လို့ပါတီရဲ့မူဝါဒရိုးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကပြောပါတယ
်။ဒီကောက်ပွဲအခြေအနေ2020မှာရခိုင်ပြည်နယ်မှာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြည်တယ်။နောက်တစ်ခုကမြန်မာနိုင်ငံကထပ်သွားတဲ့ Bangladesh ရောက်နေတဲ့ Bangladeshi ရဲ့ပြန်ပြီးတော့လက်ခံတဲ့အခြေအနေအပေါ်မှာရခိုင်မျိုးသားပါတီရဲ့အမြင်နဲ့သဘောထားပေါ်အဲ့ဒီအချက်သုံးချက်ကိုပဲပြီးပါတယ် Bangladeshi ကိုကျွန်တော်တို့ကဒီဆက်ဥပဒေဖြစ်တဲ့ဟောကိုရာချစ်စနဲ့နိုင်ငံသားဥပဒေနဲ့ဆက်ပါရခိုင်လားရခိုင်ကနိုင်ငံသားရခိုင်ရခိုင်တဲ့ဒီဒီကိုတုံ့ဆိုင်မနေပါနဲ့အလုံးအပြည့်ဝနိုင်ငံသားအခွင့်အပြည့်ပြည့်ပြည့်ပါမထိုက်ကြဘူးလားနိုင်ငံသားအခွင့်မပြည့်စုံဘူးလားဒီလိုပြနိုင်ငံသားဖြစ်တယ်ဆိုတာကြီးငါပါအဲ့ဒါတော့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့မူဟာမူပေါ် issue ပေါ်ဦးနှစ်ဖက်ရှင်တွေကတော့တော်တော်လေးကိုနင်းနေဖြစ်ဖြစ်နေရင်းရင်းလေးဘူးမလေးလေးရှိပါတယ
်အဲ့ဆွေးနွေးမှုအပီနေ့လေပိုင်းမှာတော့စစ်တွေမျိုးမင်းငန်ရက်ကွက်အကွက်73ကဝိသဇဝါရီဖုံးတော်ကြီးကြောင့်မှာယာယီခိုလုံနေကြတဲ့စစ်ပေးဆောင်ဒုက္ခသည်တွေနဲ့တွားရောက်တဆုံခဲ့ပါတယ်။နောက်ပြီးမြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ညနေပိုင်းမှာတော့စစ်တွေမျိုးကအဆက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တွေ့ဆုံဆွေးနွေးကြသူတွေကဆိုပါတယ်။ဒီပုံမျိုးမှာရှိနေတဲ့ဥစဉ်ဒုက္ခတွေနေနေထိုင်တဲ့တောင်ပေါ်ဒုက္ခတွေစခန်းကိုတွားရောက်ချိန်မှာတွေ့ဆုံခဲ့တဲ့စခန်းတာဝန်ခံဦးတင်အောင်ကတော့တွေ့ဆုံချိန်ဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုအခုလိုပြောပြသွားခဲ့ပါလေ
။ဘာကျွန်တော်ဘကအဲ့ဒီကျွန်တော်ပြလဲနေရချတဲ့စခန်းပတ်သက်ပြီးမှအဲ့ကျွန်တော်နေရာတိုင်းချင်းကိုကျွန်တော်ကဟိုအဖြစ်တယ်။လမ်းတောင်းလိုက်တယ်၊မင်းတောင်းလိုက်တယ်ဒါပေမဲ့အဲ့ဒီတရားဟိုအောင်တောင်းတဲ့ပတ်သက်ပြီးမှအဲ့ဒါကိုတောင်းလိုက်တယ်သူကတော့ကျွန်တော်ပထမလာတော့ကတော့ခင်ဗျားဟိုအဲနေရာတွေကိုဟိုမတင်ရဘူးပေါ့အခုခြေရသွားပြီလားခြေရတော့မဟုတ်ပါလို့ဒါကမတင်နိုင်ဘူးဟိုအခုလောက်ချီအချိန်တွေမှာလူလာကိုကျွန်တော်တင်တတ်တာပါလို့အဲနောက်ဆိုရင်တော့ဈေးခန်းတွေပေါ့အဲကျွန်တော်မျိုးသေးအသေးရုံတွေကိုကျွန်တော်မတွားရဘူးဒါပေမဲ့ဒီမှာဆိုင်မိုးတွေကတော့ကတ်ထားတယ်ပတ်တာမင်းလူမျိုးမင်းတွားနိုင်တယ်ကုသခွဲရတယ်ဆိုပြီးမှအဲ့ဒါတို့ကျွန်တော်ဘာလို့မသွားနိုင်လဲလဲလဲပေါ့အဲ့ဒါမျိုးတွေသင်ကြတယ
်အခုလာရောက်တဲ့ခီးစဉ်မှာအထူးကိုယ်စားလှယ်နဲ့အဖွဲ့တို့ဟာနေရာပေါင်း59ခုလောက်ကိုတွားရောက်ပြီးတော့အဲ့ဒီကဒေတာကန်တွေနဲ့ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ပါတယ်မနေ့ကမှတော့နေပြည်တော်မှာဆိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့ပြေဆုံးဖို့ရှိနေပါတယ်ကုလသမဂ္ဂအတွင်းငွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘော်ဂနာဟာကုလသမဂ္ဂအထူးရင်းညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ကိုအခုဒီလိုင်းလာသန်းပိုင်းကတင်တင်ခဲ့ပါသေးတယ်။အဲဒီမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြည်ရေးကိစ္စအခက်ခဲတွေကိုအဓိကထားပြောထားတဲ့အပြင်မြန်မာနိုင်ငံနဲ့ဖြစ်နေတဲ့လူခွေချိုးဖောက်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အဓိကစောင့်ကြည့်သွားမယ်လို့လည်းပြောဆိုထားတာရှိပါလိမ့်ရှင်။